ခန်းကြီး21အငယ်1မှ6နောက်တစ်ပံစာတန်သည်ဣဒရီလံအမျိုးတစ်ဖက်၌ထ၍ဣဒရီလံအမျိုးသားတို့ကိုရေတွက်စေခြင်းဟာဒါဝိဒ်ကိုတိုက်တွန်းလေ၏ဒါဝိဒ်ကလည်းလူပေါင်းမြီမြရှိသည်ကိုငါတိမိအကြောင်းဘေရရှိဘမြို့မှသည်ဒံမြို့တိုင်အောင်သွား၍ဣဒရီလံအမျိုးသားတို့ကိုရေတွက်ပြီးလျှင်စည်ရင်းကိုငါ့ထံသို့တွင်းလော့ဟုဘုဂျုမင်းယောဘနှင့်အရာရှိတို့အားမိန့်တော်မူ၏ယောဘကလည်းသာဝရဖျားသည်မိမိလူတို့ကိုထတ်၍အစတရားတိုးပွားစေခြင်းဟံပြုတော်မူပါစေသောတို့အတွင်ရှင်မင်းကြီးဣဒရီလလူအပေါင်းတို့သည်တခင်ဤကျွန်ဖြစ်ပါသည်မဟုတ်လောတို့ဖြစ်၍ကျွန်တော်တခင်သည်ဤအမှုကိုအဘဲအကြောင်းစီရင်တော်မူသည်နီဣဒရီလအမျိုးပြမားเสียအကြောင်းကိုအဘဲအကြောင်းပြုတော်မူသည်ဟုလျှောက်လေ၏ထို့တော်လည်းအမိန်တော်သည်ယောဘစကားကိုနိုင်သဖြင့်ယောဘသည်ထွက်၍ဣဒရီလပြည်တစ်လျှောက်လုံးသို့သွားပြီးမှယေရုရှလင်မြို့သို့ပြန်လာ၏လူပေါင်းစင်းကိုဒါဝိဒ်အားဆက်၍ဣဒရီလမြို့၌ဓာကင်သူရဲ300နှင့်300ယူရမြို့၌ဓာကင်သူရဲ400နှင့်900ရှိ၏ထို့ရတွင်ယောဘသည်အမိန်တော်ကိုညွန့်သောကြောင့်လေဝိအမျိုးနှင့်ဗင်ယာမင်အမျိုးကိုအခြားသောအမျိုးတည်းသို့တွင်း၍မရည်တွေ့အငယ်ခုနှစ်မှ73ဒါဝိဒ်ပြုသောအမှုကိုဖျားသခင်သည်အလိုတော်မရှိသဖြင့်ဣဒရီလအမျိုးကိုဒဏ်ခတ်တော်မူမည်ဖြစ်၍ဒါဝိဒ်ကကျွန်ုပ်ပြုမိသောအမှု၌အလွန်ပြင်းမာပါပြီကိုရောကျွန်၏အပြစ်ကိုဖြေရှင်းတော်မူပါအကျွန်ုပ်သည်အလွန်မိုက်သောအမှုကိုပြုမိပါပြီဟုဘုရားသခင်အားတောင်းမန်၏ဒါဝိဒ်ဘုရားသည်ဒါဝိဒ်၏ပရောဖက်ဂတ်ကိုခေါ်၍ဒါဝိဒ်ထံသို့တော်လောအရာသုံးပါးကိုသင်အားငါပြ၏သင်၌ငါပြုစီရဖို့တပါးပါးကိုရွေးလော့ဟုဒါဝိဒ်ဘုရား၏အမိန့်တော်ကိုဆင့်ဆိုလော့ဟုမိန့်တော်မူသည့်အတိုင်းဂတ်သည်ဒါဝိဒ်ထံသို့တော်၍ဒါဝိဒ်ဘုရားမိန့်တော်မူသည်ကသုံးနှစ်ပတ်လုံးအစာဟာရခေါင်းပါသောပြီးသုံးလပတ်လုံးတင်ကိုရန်သူလိုက်မိ၍ဓာဖြင့်လှုပ်ကြံသောပြီးသုံးရက်ပတ်လုံးပြည်တော်၌ကာလနာကြီးဟုသောသာရဖျားဤဓာတော်ကိုသာရဖျားဤကောင်းငင်တမန်သည်ကန်၍ဤဒရေလာပြည်တလျှောက်လုံးကိုဖျက်ဆီးသောဘေးတို့တွင်တပါးပါးကိုရွေးလော့ဟုမိန့်တော်မူသည်ဖြစ်၍အကျွန်ုပ်ကိုဆေလွတ်တော်မူသောသူအားအပေတို့ပြန်လျှောက်ရမည်ကိုဆင်ခြင်တော်မူပါဟုလျှောက်လေ၏ဒါဝိဒ်ကလည်းငါသည်ချင်းမြောင်းရာသို့ရောက်လေပြီတကားဒါဝိဒ်ဖျား၏လက်တော်သို့ရောက်ပါစေဂိူနာတော်ကြီးလန့်၏လူလက်သို့မရောက်ပါစေနှင့်ဟုဂန်အာပြန်ပြော၏အငယ်၁၄မှ၁၉ဒါဝိဒ်ဖျားသည်လည်းဣဒရီလအမျိုး၌ကာလနာကိုလွတ်လိုက်တော်မူ၍လူ900တည်ကြ၏ယေရုရှလင်မြို့ကိုဖျက်ဆီးစေခြင်းဟံဘုရားသခင်သည်ကောင်းကင်တမန်ကိုဆေလွတ်တော်မူသည့်အတိုင်းကောင်းကင်တမန်ဖျက်ဆီးမည်ဟုအားထုတ်သောအခါဒါဝိဒ်ဘုရားသည်ကြည့်ရှုလျက်ထိုဘေးကြောင့်နောင်တရတော်မူ၍တံပြီးတင်းလက်ကိုရုပ်သိမ်းလော့ဟုဖျက်ဆီးသောကောင်းကင်တမန်အားမိန့်တော်မူ၏ထိုအခါဒါဝိဒ်ဘုရား၏ကောင်းကင်တမန်သည်ယေဘုသည်လူအယောနန်၏ကောင်းငယ်တလင်းအနားမှရက်နေ၏ဒါဝိဒ်သည်ပြောရှိ၍ဒါဝိဒ်ဘုရား၏ကောင်းကင်တမန်သည်ယေရုရှလင်မြို့အပေါ်မှာဓာကိုမိုးလျက်မိုးကောင်းကင်နှင့်မြေကြီးကြားမှရပ်နေသည်ကိုမြင်လျှင်ကိုယ်တိုင်မှဆ၍ဣဒရီလမြို့သားအသက်ကြီးသူတို့သည်ရှော့တီအဝတ်ကိုဝတ်လျက်မြေပေါ်မှပြတ်ဝတ်လျက်နေကြ၏ဒါဝိဒ်ကလည်းပြည်သားတို့ကိုရစ်တွက်စေခြင်းဟံစီရင်တော်သူကအကျွန်ုပ်ဖြစ်ပါသည်မဟုတ်လောအကျွန်ုပ်ပြင်းမာပါပြီအလွန်ဒုစရိုက်ကိုပြုမိပါပြီဤတိုးတို့မူကားအဘယ်သို့ပြုမိပါသည်။အိုကျွန်ုပ်ဘုရားသခင်သာရဘုရားကိုရောဤလူတို့ကိုဒဏ်ခတ်ခြင်းဟံလက်တော်ကိုသူတို့အပေါ်သို့ရောက်စေတော်မမူပါနှင့်အကျွန်ုပ်နှင့်အကျွန်ုပ်အဆွေအမျိုးအပေါ်သို့ရောက်စေတော်မူပါဟုဘုရားသခင်အားတောင်းပန်လေ၏။အငယ်၁၈မှ29ထိုအခါဒါဝိဒ်သည်တွား၍ယေဘုသည်လူအယောနာ၏ကောက်နှင့်တလင်း၌သာရဖျားအဖို့ရစ်ပလင်ကိုတီးစေခြင်းဟံပြောရမည်အကြောင်းသာရဖျား၏ကောက်နှင့်တမန်သည်ဂတ်ကိုမှားထားသည်ဖြင့်ဂတ်ဆင့်ဆိုသောသာရဖျား၏အမိန့်တော်အတိုင်းဒါဝိဒ်သည်တွားလေ၏အယောနာသည်စပန်းကိုနေစဉ်တွင်လှည့်ကြည့်၍ရှင်မြင်းကိုမြင်သောအခါ သားလေးယောက်နှင့်တကားပုန်းရှောင်၍နေ၏ဒါဝိဒ်သည်အယောနရှိယသို့ရောက်သောအခါအယောနကြည့်၍ဒါဝိဒ်ကိုမြင်လျင်ကောင်းတဲ့တလင်းမှဆင်း၍ဒါဝိဒ်ရှိမှဥချပြတ်ဝလေ၏ဒါဝိဒ်ကလည်းလူတို့တွင်ကာလနာဘေးကိုငြိမ်းစေမည်အကြောင်းသာရဖျားဖို့ရစ်ပလင်ကိုငါတီလိုသည်ဖြစ်၍ဤကောက်နေတလင်းအရက်ကိုအဖိုးထိုက်သည့်အတိုင်းရောက်မှဟုအမိန့်ရှိသောအယောနကကျွန်တော်တခင်အရှင်မင်းကြီးယူတော်မူပါစိတ်တော်ရှိသည့်အတိုင်းပြုတော်မူပါမိရှုရာရစ်ဖို့နွားများထင်းဖို့ကောက်နေဇာများဘောဇင်ပူဇော်တကာဖို့ဂျုံစပားများအလုံးစုံကိုကျွန်တော်ဆက်ပါ၏ဟုဒါဝိဒ်အားလျှောက်လင်ဒါဝိဒ်မင်းကြီးကထိုတို့ငါမယူရစင်စစ်အဖိုးထိုက်သည့်အတိုင်းပြည့်၍ငါဝယ်မည်တင်းအဥ္စာကိုသာရဖျားအဖို့ငါမသိကိုငွေမကုန်ဘဲမိရှုရရစ်ကိုမပူဇော်လိုဟုအယောနာအားဆိုသည်ဖြင့်ရွှေချောက်ပိတာကိုချိန်ပြီး၍ထိုရက်ကိုဝယ်ပြီးမှသာရဖျားအဖို့ရစ်ပလင်ကိုတီး၍မိရှုရရစ်မိတ္တဟာရစ်တို့ကိုပူဇော်လေ၏ထို့သောသာရဖျားကိုပတ္ထနာပြုသောအခါမိရှုရရစ်ပလင်ပေါ်သို့မိကျသည်ဖြင့်ကောင်းကင်တဲကထူတော်မူ၏သာရဖျားမှားထားတော်မူသည့်အတိုင်းကောင်းကင်တမန်သည်မိမိဓာတ်ကိုတအိမ်၌တွင်းထားပြန်၏ငွေ28မှ30သာရဖျားသည်ယေဘုသည်လူအယောနဤကောင်းတဲ့တလင်း၌ထူတော်မူသည်ကိုဒါဝိဒ်သိမြင်လျင်ထိုရက်၌ရစ်ပူဇော်ခြင်းအမှုကိုပြုလေ၏တော၌မောရှေလုတ်ခဲ့သောသာရဖျား၏တဲတော်နှင့်မိရှုရရစ်ပလင်သည်ထိုကာလ၌ဂိဘုံမြို့၌မြင့်သောအရက်ပေါ်မှရှိ၏ဒါဝိဒ်သည်သာရဖျား၏ကောင်းကင်တမန်ဓာတ်ကိုကြောက်သောကြောင့်ထိုရစ်ပလင်သို့သွား၍ဖျားသခင်ကိုမမေးမလျှောက်ဝွန်